Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညဖက်9:30အစီအစဉ်တွေကိုလိုင်းနိုမီတာ3251အပြင်လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်။ကျမနာလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
And we recognize ပြည်ထောင်စုကြီးချုပ် Liz Truss နဲ့မူလစီးပွားရေးစီမံကိန်းကလွဲမနေတယ်လို့ထင်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့စစ်တပ်ကိုပို့ပြီးမြန်မြန်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အမေရိကန်နဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့မူဝါဒတွေမှာအပြောင်းအလဲမရှိပါဘူးလို့တရုတ်သမ္မတရှီဂျင်ပင်ကဒီနေ့ကျင်းပတဲ့တရုတ်ကွန်မြူနတီပါတီညီလာခံမှာပြောကြားလိုက်ပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိတ်ချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကဒိုနက်စ်မြို့တော်ဝင်ရုံးကိုတနင်္ဂနွေနေ့မနေ့ပိုင်းက rocket ဒုံးကြီးထိမှန်ခဲ့တယ်လို့ရုရှားနိုင်ငံတော်ပိုင်မီဒီယာကဆိုတဲ့သတင်းတွေကိုကိုရနိုင်နဲ့ကျွန်တော်တမောင်သားတို့ကကြေညာပေးမှာဖြစ်ပါတယ်နားလုံးရေ
ကောင်းပါပြီရှင်စစ်အာဏာသိမ်းခံထားတဲ့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့မဟာဗျူဟာမြောက်မူဝါဒအကြောင်းဆိုင်ရာမျှော်လင့်ချက်မေးမြန်းချက်ကိုလည်းကြားဖို့ရှိပါတယ်ဒီတဲ့ရင်နဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်မလေးရှားနိုင်ငံစီအုံးဆက်ခင်းတွေမှာလုပ်ငန်းတွင်ကျဲပြီးတော့လူသက်သာစေမဲ့တေရာလို့ခေါ်တဲ့လက်မောင်းပိုးရန်ဆက်ကရီယာတကူကိုတီထွင်လိုက်တာနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာအများပြည်သူတို့တဲယူပို့ဆောင်ရေးပြတိုက်ကနေပြီးတော့မြေအောက်ယထာဘူသားရဲ့လူမသိသူမသိလို့ပဲနေရာတွေကိုတွားရောက်လေ့လာနိုင်မဲ့ခီးစဉ်တစ်အကြောင်းကိုလည်းရှုစားနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒုတိယပိုင်းနိုင်ရွယ်မှာတော့ကမ္ဘာမြေမှမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများတရင်တွေကသူတာနဲ့ထူးခြားဆန်းများတရင်များအပတ်စဉ်ကဏ္ဍကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲရောက်တဲ့တွင်ကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။ပြည်ထောင်စုကြီး Listress ရဲ့မူလစီးပွားရေးစီမံကိန်းကလွဲမနေတယ်လို့ထင်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ Truss ရဲ့အစီအစဉ်ကြောင့်ဗြိတိသျှငွေကြေးပေါင်စတန်လင်းရဲ့တန်ဖိုးကထိုးချသွားခဲ့တာပါ။အမေရိကန်အနောက်ဘက်ကမ်းခြေ Oregon ပြည်နယ်မှာအုပ်ချုပ်ရေးမှုနေရာအတွက်တီနာကိုတက်ကမဲဆွဲစီယုံပွဲအတွက်တော်ရင်သမ္မတဘိုင်ဒန်ကမနေ့စနေအောက်တိုဘာလ15ရက်နေ့ကပြောသွားတာဖြစ်ပြီးအခုလိုယူဆသူကလည်းသူတယောက်တည်းမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့အင်ဂျူရောကတော့ပြည်ထောင်စုကြီးချုပ်ကြုံထွေးနေရတဲ့ပြဿနာတွေပေါ်ဝေဖန်ပြောကြတာမရှိပါဘူး။အမေရိကန်ဒေါ်လာအားကောင်းလာတာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကိုမေးတဲ့အခါမှာတော့သူဒေါ်လာနဲ့အားကောင်းမကောင်းနဲ့ပတ်သက်လို့ပူပန်တာမဟုတ်ပဲကြံတဲ့ကမ္ဘာဒေသအတွက်ပူပန်တာပါလို့ပြောသွားပါတယ်။ဒီတိုင်းမှာတချို့ခွန်တွေတက်ဖို့ရှိပြီးအစိုးရအသုံးစိမ့်နဲ့ပတ်သက်လို့တင်းကျပ်တဲ့ဆုပ်ဖြတ်ချက်ချဖို့လိုအပ်နေတယ်လို့ဗြိတိန်ဗန်ဒိုင်းဝင်ကြီးအသစ်ဂျယ်ရမီဟန်ကစနေနေ့အစောပိုင်းကပြောခဲ့ပါတယ်။ယခင်ဗန်ဒိုင်းဝင်ကြီးကိုတောက်ချနေတဲ့ကဗြိတိန်ဝင်ကြီးချုပ်ကဖယ်ရှားခဲ့တာပါ။ဤနာနိုင်ငံမှာလမ်းတွေပေါ်ထွက်ဆန္ဒပြနေကြသူတွေရဲ့တတိကိုလည်းအံ့ဩပြီးတဲ့အကြောင်းအမေရိကန်သမ္မတဘိုင်ဒန်ကဆိုပါတယ်
။တရုတ်နိုင်ငံစစ်တပ်ကိုပို့ပြီးမြန်မြန်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့နဲ့အမေရိကန်နဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့မူဝါဒတွေမှာအပြောင်းအလဲမရှိဘူးလို့တရုတ်သမ္မတရှီကျင်းဖင်ကဒီနေ့ကျင်းပတဲ့တရုတ်ကွန်မြူနတီပါတီညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံရဲ့လူမှုတိုင်းဝိုင်းနဲ့စီဝါရေးပေါ်မှာအာဏာရကွန်မြူနတီပါတီရဲ့ထိန်းချုပ်မှုတွေကိုလည်းပို့ပြီးတော့တင်းကျပ်လိုက်ပါတယ်။ဗေကျင်းမြို့မှာဒီနေ့စတင်တဲ့တရုတ်ကွန်မြူနတီပါတီရဲ့နှစ်စဉ်ပါတီညီလာခံကိုကိုယ်စားလှယ်2000ကျော်တက်ရောက်ခဲ့ပြီးတော့သမ္မတရှီကတနာရီနဲ့45မိနစ်ကြာမိန့်ခွန်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံရဲ့နာဂတ်စီဝါရေးနဲ့နိုင်ငံရေးဥတီတဲ့လမ်းကြောင်းတွေနဲ့ဖက်သက်ပြီးသိနိုင်ဖို့အတွက်ကုမ္ပဏီတွေအစိုးရတွေနဲ့တရုတ်ပြည်သူလူထုကလည်းဒါကိုအနိကအဆောင်ကြီးနေကြတာဖြစ်ပါတယ်။သမရရှိကတော့တရုတ်နိုင်ငံကိုအာသစ်လောင်းတဲ့အနေနဲ့တရုတ်စစ်တပ်နဲ့နှီးပညာဖွံ့ဖြိုးတိုးတက်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ပါဝင်အာရှကအိနီးချင်းနိုင်ငံတွေနဲ့ကုန်သွယ်ရေးနှီးပညာနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့တင်းမာမှုတွေဖြစ်နေပြီးစီးပွားရေးကြဆင်းမှုတွေစိုးစိုးဝါးဝါးဖြစ်နေချိန်မှာပဲအခုလိုပါတီညီလာခံကိုကျင်းပခဲ့တာဖြစ်ပြီးတော့ဒီပါတီညီလာခံကနေလာမယ့်9နှစ်အတွက်ခေါင်းဆောင်တွေကိုရွေးချယ်သွားမှာဖြစ်ပါတယ်။အစင်လာရတော့ပါတီခေါင်းဆောင်တာဝန်ကိုတက်တန်းနှစ်ကြိမ်ကန့်သက်ထားပေမဲ့ဒီတစ်ကြိမ်မှာတော့သမ္မတရှီကျင့်ဖင်ဟာအဲ့ဒီအစင်လာကိုချိုးဖောက်ပြီးတော့နောက်တစ်ကြိမ်တက်တန်းတိုးသွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကဒိုနက်စ်မြို့တော်ဝင်ရုံးကိုတနင်္ဂနွေနေ့မနေ့ပိုင်းက rocket ဒုံးကြီးထိမှန်ခဲ့တယ်လို့ရုရှားနိုင်ငံတော်ပိုင်မီဒီယာကပြောပါတယ် RIA Novosti သတင်းမှာတော့municipal အဆောက်အဦကိုကြီးကြီးမားမားထိမှန်ခဲ့ပြီးဒါဟာယူကရိန်းရဲ့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးသမားတွေကဆိုပါတယ်ယူကရိန်းကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘာမှပြောကြားတာမရှိသေးပါဘူးရုရှားတပ်တွေကယူကရိန်းတွေကို အစူလိုက်ပြုံလိုက်အာရဘနေထုတ်ရှိပြောင်းနေတယ်လို့မနစ်စနေနေ့မှာပဲဝါရှင်တန်အခြေစိုက်စစ်လေ့လာရေးလို့အဓိပ္ပာယ်ရတဲ့ Institute for the Study of War ISW အဖွဲ့ကပြောလိုက်ပါတယ်ရုရှားအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တွေကိုကိုးကားပြီးယူကရိန်းတောင်ပိုင်းကထောင်ချီတဲ့ကလေးတွေကိုရုရှားမှာရှိတဲ့ကလေးဂေယာတွေနဲ့မွေးစားလိုတဲ့အိမ်တွေမှာထားထားတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်ဒီစကားမူရင်းကိုပြောခဲ့သူကတော့ရုရှားဒုတိယဝန်ကြီးချုပ်မရတ်ခိုစ်နူလင်ဖြစ်ပြီး
RIA University နိုင်ငံတော်ဝိုင်းမီဒီယာကဖော်ပြခဲ့ပါတယ်ယူကရိန်းနဲ့မြေတွေကယူကရိန်းတွေကိုနေထုတ်ပြီးယူကရိန်းမျိုးကြီးတွေမှာရုရှားနိုင်ငံသားတွေကိုနေရာချထားပေးခြင်းအပြင်ရုရှားတွေကယူကရိန်းတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတိုင်းအတာထိကိုကြဲကြဲပြန့်ပြန့်လုပ်နေတာဖြစ်ကောင်းဖြစ်နိုင်တယ်လို့လဲ
ဒါပေမဲ့1960လူမျိုးသုံးတပ်ဖြတ်မှုသဘောတူညီချက်ကိုယူကရိန်းရောရုရှားဘာလက်မှတ်ရေးထိုးထားတာကြောင့်ဒါဟာသဘောတူညီချက်ကိုချိုးဖောက်ရောက်နိုင်ကြောင်း သူရဲ့စတားလင့်အင်တာနက်ကိုဆက်ပြီးထောက်ပံ့သွားမှာဖြစ်တယ်လို့အော်တိုဘာ5ရက်စနေနေ့ကပြောသွားတာဖြစ်ပါတယ်။တခြားကုမ္ပဏီတွေကအခွန်အမ်းပြည်သူတွေရဲ့ဒေါ်လာဘီလီယံပေါင်းများစွာရနေပြီးစတားလင့်ကုမ္ပဏီကငွေကြေးဆုံးရှုံးမှုတွေဆက်ဖြစ်နေပေမဲ့လည်းကျွန်တော်တို့အနေနဲ့ယူကရိန်းဆိုးရွားကိုငွေကြေးထောက်ပံ့မှုတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့အီလွန်မတ်စ်ကတွစ်တာကနေရေးပါတယ်။တောက်ကြ another Sabido, Tony and a Pibare. So by Mara doing that Gulu sleep young daughter to care home host or a Shinshin and Matia be met. Now by two yara got a tuning net, sleep young daughter upon Yara, Elo, the Renega, Pobja Tabare, come here.
View American than Yabem Nova season ago, Yavan Kuna Igani Senaiti. Lightometer dozen yet kilohas go ton contonyane, go ton shetonya. Lightometer nasa de kilohas nashi shingarupin. Senator Nimaro, Lightometer dia goze, kilohas tinga kongani, the tolling pin like ya.
Roya Taiwan, yeah, you are consul near go, looted us and now she did look at Tapia like Jarello. Bangladesh got an English nigger pure body. The god is a cancer thoma. Sending in no manga a cool of chicken jong yet up with boys, so when she do Faruk Ashmeka pure body. A king pit near my bed at that don't the chin in ye. Malvi Mohammed, you knew they so dog a bee. The chance the can't go on the object at that so don't say chin in ye. Mohammed and Morgado say, Huma, they so dog a hello. Yet up with boys, so when she do was pure body. Sakano joy down when she do, a mima polo do a jida ye, ya she do got up. Yakai Rohingya getting yet a look, debe yan in it. Asa a pego, a pit in like body. Asa got dimma tat up your movie, Pipari. The morning I do, but people got regards. Sakaya long your case are repo. They are moo, she ne body look, do got pure body. Don't get it, don't I do Sakanema and Nezo Rohingya Saleo, Takanga be. Manigan and Nashina, Mialara, Pidelo, Cox Bazak here, and yet a poet, Jigay, Mafuzu got pure body. Did Tapia Muriga moo say why young and moo take you in a butter needle lure. EFP Trentanago to God Piovade. Longer than this, September Lama, Ruinja Gonzo, Mohib, Yula, Ataka, Dongale, Asago, Jitting, Bibe, Asa Pegado, Turone, Mapata Pulu, Ninso Gabare, Sending it Tapiamune, Padalu, Asaga, Bama, Mabioso, Dibabu.
Dine Autoba, Sacha Yeni Ha, Gabat, Sanaika, Nipibare, Kuladamga, Gabat, Sanaika, Pue, F. Ugaro, Gabama, Sanaika, Jademugo, Suazon, Tachung Yame, Kinsai, Nidelu, Tri Pilai Bare. Kabama Sayza Namodu Uye Hadin and Townasana Kunin Nisama Nayashisa Natangani Gukamara Tuna Lizanga Dango Minta Twarelu Kulazanga Gabasanaika Puega Piovare Aguni Lu Adu the other set the Dango Kuni Tabido Dineko Matiangaza Donati Kuni Pina Bumiolenjao Tito Yamungu American Dollar Tan Natown Lidon Lu Adelu Suare Yazilu Pianle Mune Calpetin and Piasi Murijao Kabadwama si de Lutamba Miazwaha, Sam Sana and Bene, Nabine, Jonia Bido, Tomemia Hale, Harama Piware Dango, Kaniabare. Kabawaga, Senezon Lu Ye, Shise Yagaino Ha, ကျေးလက်ဒေသမှာနေကြတာဖြစ်ပြီးတော့သူတို့ဟာတဘောဘေးအန္တရာယ်နဲ့လူတွေကြောင့်ဖြစ်လာတဲ့ဘေးဒုက္ခဒဏ်တွေကိုအဆိုးအဝါဆုံးခံရသူတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကမ္ဘာစန္ဒိခါနဲ့လေယာဆိုင်ပြည်အဖွဲ့ FAO ကပြောပါတယ်အာဖရိကတိုက်ရှေ့ပိုင်းဒေသတစ်ခုလုံးမှာဆိုရင်လည်းလူဦးရေလက်သမား2တန်းလောက်ဟာလွန်ကိုစိုးရင်စရာကောင်းလောက်အောင်စားနပ်ရိက္ခာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ခြောက်သွေ့ပြီးမူးခေါင်တဲ့ဒေသလူသားချင်းစာနာမှုဆိုင်ရာကိုရက် HN ကပြောပါတယ်ခင်ဗျာ
မိုးသက်ထန်စွာရွာပြီးတဲ့နောက်ဂရိနိုင်ငံတောင်ပိုင်းကကဘာလက်ခီးသွားတဲ့အသွားများတဲ့ခရစ်ကျွန်းမှာလူနှစ်ယောက်သေဆုံးသွားကြတယ်လို့မိသက်တပ်ဖွဲ့ကတင်းငွေနေနေကပြောပါတယ်စနေနေ့မနက်ခင်းခရဲကစရွာခဲ့တာဖြစ်ပြီးဟာရကလီယွန်ဒေတာမှာအထူးသဖြင့်အထည်လာခဲ့တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ကပင်လယ်ပြင်မှာအသက်49နှစ်အရွယ်မျိုးသမီးတယောက်ရဲ့ယုံလောင်းကိုတွေ့ခဲ့တယ်လို့မိသက်သက်ဖွဲ့ကပြောပါတယ်။စနေနေ့လုံးကလည်းအသက်50အတွင်းရှိတဲ့မျိုးသားတယောက်ဟာကားထဲမှာပိတ်မိရင်တိတ်ဆုံးသွားခဲ့ပါလေ။နှစ်ယောက်စလုံးဟာဟာရကလီယွန်ကိုအလုတ်ဆင်းမှုသွားရင်အခုလိုတိတ်ဆုံးကြရတာဖြစ်တယ်လို့ဂရိရုပ်မြင်သံကြား ERT ကပြောပါတယ်။နောက်ထပ်ပျောက်ဆုံးသွားတဲ့တယောက်ကတော့စနေနေ့ညနေပိုင်းမှာအသက်ရှင်နေပြန်တွေ့ကြရပါလေ။ပင်လယ်ကမ်းနားကရွာတွေကအပြက်စီအများဆုံးဖြစ်ကြပြီးလမ်းတွေကမြစ်တွေလိုဖြစ်သွားခဲ့ကြတာအရာရာဟာရေစီးမှမျောပါသွားခဲ့တယ်လို့ဒေသခံမီဒီယာတွေကဆိုကြပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတိုင်ဖုန်းမုန်တိုင်းနှီးဆက်ကြောင့်မိုးကြီးကြီးရွာသွန်းပြီးတော့နိုင်ငံမြောက်ပိုင်းကမြို့ရွာတွေနဲ့လေရီအတော်များများဒီနေ့အောက်တိုဘာ16ရက်နေ့မှာရေမြုပ်ခုန်ကြပါတယ်။ရေလွှမ်းမိုးမှုကြောင့်ကာကယံခရိုင်မှာရှိတဲ့အင်ဂျီမိသားစုရာနဲ့ချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ဒီစတိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်မြောက်ပိုင်းကိုလေတိုင်နှုန်းတစ်နာရီကို85မိုင်နှုန်းနဲ့ဒီနေ့မနက်စောပိုင်းမှာဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်အိမ်တွေလမ်းတွေထိခိုက်ပျက်စီးတာတွေရေမြုပ်တာတွေဖြစ်ခဲ့ပြီးတော့လူ900လောက်လည်းဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်။ Claveria မြို့ခံတို့တင်ထားတဲ့ဗီဒီယိုမှာတော့မုန်တိုင်းကြောင့်မိုးကြီးကြဲရွာပြီးတော့နေရာတော်များများမှာလည်းရေကြီးပြီးအိမ်တလုံးရေမြုပ်နေသလိုလေပြင်းကြောင့်တစ်ပင်တွေအတော်များများလဲနေတာလည်းတွေ့ရပါတယ်။မုန်တိုင်းဟာအနောက်ဘက်တောင်တရုတ်ပင်လယ်ကိုဥတီသွားနေပြီးတော့ဒီနေ့ညနေပိုင်းဒါမှမဟုတ်ညပိုင်းမှာဖိလစ်ပိုင်နိုင်ငံတွေကနေပြန်ထွက်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်မိုးစလဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့စစ်ကောင်စီကိုအမေရိကန်အစိုးရကပုံမောဖိအားပေးသွားဖို့ရှိတယ်လို့တနင်္လာနေ့နီလန်တွင်နဲ့မြန်မာပြည်သူတွေကိုအကူအညီပေးသွားဖို့ရှိတယ်လို့မြင်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းစကော့မာစီယာက VOA ကိုပြောပါတယ်။အော်တိုဘာလ17ရက်နေ့ကပထမဆုံးအကြိမ်ထုတ်ပြန်လိုက်တဲ့သမ္မတဘိုင်ဒန်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာမြန်မာနဲ့ပတ်သက်လို့ဖော်ပြတဲ့အချက်ပေါ်မှာသူကပြောဆိုသွားတာပါ။ဆီအနာသိန်းခံထားတဲ့အပြင်အထူးကပြိုင်ဖဲတရုတ်နဲ့အင်းနီချင်းဖြစ်နေတဲ့မြန်မာအပေါ်အမေရိကန်ရဲ့မဟာဗျူဟာမြောက်မူဝါဒကဘယ်လိုရှိနေပါသလဲမိုင်းအင်ဂျင်တိုင်းကတင်ပြထားပါတယ်
။ပထဝီနိုင်ငံရေးအရာအရေးပါနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရရဲ့ပထမဆုံးချိန်ထုတ်ပြန်လိုက်တဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာမြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်တဲ့ဆီအနာသိမ်းမှုဟာဒေတာရင်းလုံခြုံရေးကိုထိခိုက်စေပြီးမြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးကိုပြန်လည်ထူထောင်တဲ့နေရာမှာကူညီဖို့အတွက်အာဆီယံအပါအဝင်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့နီးနီးကပ်ကပ်ဆက်လက်လှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။မြန်မာပြည်တွင်းမှာဆရာနာတိမ်မှုဟာပြည်တွင်းရေးမဟုတ်တော့ဘဲဒေတာရင်းလုံခြုံရေး NDA ကိုပါချိန်ချောင်းနေတဲ့အနေအထားကိုအမေရိကန်အစိုးရကအတိအကျဖော်ပြလာတာဖြစ်ပါတယ်။ဒါဟာမြန်မာအရေးကိုအမေရိကန်ပြည်ထောင်စုကပြင်းထန်တဲ့ဖိအားပေးမှုတွေနဲ့ဆက်ပြီးလှုပ်ဆောင်သွားမယ်အနေအထားဖြစ်တယ်လို့မြင်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းစကော့မာစီယယ်က VOA ကိုပြောပါတယ
်။ We recognize that the coupand the crisis since the coup has done two things. One,
မနက်ကမှစစ်တပ်အာဏာသိမ်းမှုနဲ့အာဏာသိမ်းပြီးနောက်ဖြစ်လာတဲ့အကျတဲတွေကြောင့်ပေါ်ပေါက်လာတဲ့အကြောင်းအရာနှစ်ခုရှိနေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကရှုမြင်ထားပါတယ်။အခုကတော့မြန်မာနိုင်ငံအတွက်ကြီးမားတဲ့လူသားချင်းစာနာမှုအကျတဲဖြစ်ပေါ်လာစေပါတယ်။နောက်တစ်ခုကတော့ဒေတာရင်းတည်ငြိမ်ရေးကိုထိခိုက်စေပါတယ်။အာဆီယံကိုထိခိုက်စေတယ်။အိန္ဒိယနိုင်ငံတွေကိုလည်းထိခိုက်စေပါတယ်။ဒါတွေဟာဒေတာရင်းတည်ငြိမ်ရေးအတွက်အန္တရာယ်ရှိနေတယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်ဒီအကြောင်းအရာတွေအားလုံးပေါင်းစပ်မှုဟာမြန်မာဆရာနာရှင်တွေပေါ်ဆက်ပြီးပူပူဖျားပေးဖို့နဲ့တက်နိုင်တဲ့အနည်းနဲ့မှန်သမျှစ조사ပေးဖို့ဆိုတဲ့အမေရိကန်ရဲ့ရှုမြင်မှုကိုအားဖြည့်ပေးလိုက်တာဖြစ်ပါတယ်။ဒါမှသာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးပမ်းနေတဲ့မြန်မာပြည်သူတွေကိုကူညီပေးနိုင်မှာဖြစ်ပါတယ
်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ရိုက်ဆက်ဆံမှုတွေကိုလူများသိအောင်ထုတ်ပြလာတာတွေ့ရပါတယ်။ဒါတွေဟာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့မေးခွန်းကိုတော့ Scott Marshall ကအခုလိုတုံ့ပြန်ပါတယ်။
And I think it's important to remember that, you know, we've spoken with
ကျွန်တော်မြင်ပြရရင်အရေးကြီးပါတယ်ပြန်ပြီးသတိရဖို့ဒါမြန်မာနိုင်ငံထဲမှာရှိတဲ့တိုင်းသားအဖွဲ့အစည်းတွေတိုင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့အရင်ကတည်းကတွေ့ဆုံဆွေးနွေးပူးပါတယ်ကျွန်တော်မြန်မာနိုင်ငံမှာရှိတုန်းကလည်း KNU ကရင်မျိုးသားစည်းရုံး KIU ကချင်းလူမျိုးရေးအဖွဲ့စတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနဲ့မကြာခဏတွေ့ဆုံဖြစ်ပါတယ်ဒါရီဟာအခုမှလုံမဲ့အသက်ဆန်းနေတော့မဟုတ်ပါဘူးတိုင်းပြည်ရဲ့ပြဿနာအဖြေရှာပြီးရှေ့ဆက်သွားဖို့ဆိုရင်လူနည်းစုတိုင်းရင်းသားတွေရဲ့အခက်အခဲမရှိမဖြစ်လုံနေတယ်ဆိုတာနိုင်ငံတွင်းမှာရှိနေတဲ့လူအများစုကသဘောတူကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမကပါဘူး။တိုင်းရင်းသားအဖွဲ့အစည်းအတိုင်းဝိုင်းတွေပါဝင်ဖို့လည်းလိုပါတယ်။ဒါကြောင့်သက်ဆိုင်သူအားလုံးနဲ့စကားပြောဖို့နဲ့အမြင်ချင်းပြလဲဖို့အရေးကြီးပါတယ်။ဒါပေမဲ့ရည်ရွယ်ချက်ကဒီမိုကရေစီလမ်းကြောင်းကိုဦးတည်ရှောင်လန်းနိုင်ရင်နဲ့မြန်မာပြည်သူတွေဆုံးဖြတ်မဲ့ဖက်ဒရယ်စနစ်နဲ့စီလုံးညီညွတ်တဲ့နိုင်ငံဖြစ်ဖို့ပါ။
သမရဘိုင်ဒန်အစိုးရအနေနဲ့မြန်မာအပေါ်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထပ်တိုးပြီးပေးလာတာ NUG အမျိုးသားညီညွတ်ရေးအစိုးရလိုမျိုးအဖွဲ့အစည်းတွေနဲ့ချိကက်ဆက်ဆံမှုတိုးမြင့်လုပ်လာတာတွေရှိပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်ချက်တွေဟာမြန်မာပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေရပ်တန့်သွားဖို့အပြောင်းလဲတွေဖြစ်လာဖို့လုံလောက်မှုမရှိဘဲနှိမ့်ကွေးနေတယ်လို့မြင်ကြောင်းဘာမာ @မြန်မာနိုင်ငံဆိုင်ရာဥပဒေကိုအမေရိကန်လွှတ်တော်မှပြဋ္ဌာန်းနိုင်ရေးဥဆောင်ကြိုးပမ်းနေတဲ့ Washington DC အခြေဆိုင် US Advocacy Coalition for Myanmar အဖွဲ့ရဲ့ပြောခွင့်ရ Mike Huck က VOA ကိုပြောပါတယ
် We all also feel like it's just too small a scale. We want the US to do more.
အမေရိကန်ကအကူအညီပေးနေတာတွေဟာအရန်ကိုနည်းလွန်းတယ်လို့ကျွန်တော်တို့ခံစားပါတယ်။အမေရိကန်ဆိုရအနေနဲ့ဒီထက်မကပိုပြီးလှုပ်ဆောင်စေချင်ပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဒီမိုကရေစီအားစုတွေအတွက်အကူအညီတွေကိုတဖြည်းဖြည်းနဲ့တိုးမြင့်ပေးနေတယ်ဆိုပေမဲ့ကျွန်တော်တို့လိုချင်သလောက်မရောက်သေးပါဘူ
းအမေရိကန်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာရေးဆွဲတဲ့အထက်မှာမြန်မာကိုထဲ့သွင်းဖော်ပြထားတာဟာကောင်းတယ်ဆိုပေမဲ့လက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းမှာအားနည်းမှုတွေရှိနေတယ်လို့မြင်ကြောင်းနိုင်ငံတကာရေးရာသုံးသပ်နေသူဒေါက်တာခင်ဆောင်ဝင်းက VOA ကိုပြောပါတယ
်အမျိုးသားလုံးကြုံရင်မှာပြောပြန်ကြည့်မယ်ဆိုလို့ရှိရင်စကားပြတော့ကောင်းပါလေကျွန်တော်မြန်မာပြည်ကိုနှစ်ကြောင်ပဲရေးရေးတစ်ပိုက်ပဲရေးရေးတင်မျက်နှာပဲရေးရေးပါလာတာကောင်းတယ်ပေါ့နော်ကျွန်တော်အဲ့ဒါတော့ကျွေးစပါတယ်ဒါပေမဲ့နောက်ကဆောင်ရွက်မှုနော်အကောင့်ထဲဖွင့်မှုမပါရင်မပြီးဘူးအထူးသဖြင့်ဒီဆိုးရတဲ့ဒီစစ်ကောင်စီနဲ့ဆိုလို့ရှိရင်မရဘူး
ဒါပြင်အမေရိကန်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာမှာတရုတ်ကိုပထဝီအနေထားရအမေရိကန်ရဲ့တခုတည်းသောအကြီးဆုံးချိန်ချောက်မှုအဖြစ်ထိတ်တန့်ဦးစားပေးသတ်မှတ်ထားတဲ့အချက်နဲ့ပတ်သက်လို့တရုတ်နဲ့အိန္ဒိယမြန်မာနိုင်ငံအနေနဲ့သတိထားကင်တွယ်သင့်တဲ့အချက်တွေကိုလည်းဒေါက်တာခင်ဆောင်ဝင်းကအခုလိုအကြံပေးသွားပါတယ
်စစ်ဆိုးရတာလို့သဘောထားရှိမှမသိဘူးနော်မြန်မာပြည်ကဒီမိုကရေစီအားစုတွေနော်ဒီမိုကရေစီဆိုးရတဲ့ပြည်သူတွေကဒီလိုအကဲကဲကျုံနေခဲ့မှာအမေရိကန်နေနေရနော်ပါဝင်ပတ်သက်ဖို့နော်နောက်ပြီးတော့လဲကုညီဆောင်မှမဟုတ်မရှိတော့ဖြစ်တဲ့အချိန်မှာဘာခိစားကျွန်တော်တို့ကဒီအပြတ်မှုတွေကိုပါကြမ်းပါလေ
လက်ရှိအမေရိကန်ဘက်က NUG အစိုးရနဲ့အနီးကပ်ဆက်ဆက်မှုတွေရှိနေပေမဲ့တရားဝင်အတိမတ်ပြုရင်အလန်းဝေးနေသေးတယ်လို့သုံးသပ်ချက်တွေလည်းရှိနေပါတယ်အမေရိကန်ဘက်ကဒီကိစ္စမှာဘာကြောင့်နှောင့်နှေးနေရတယ်လဲဆိုတဲ့မေးခွန်းကိုတော့ Mike Huck ကအခုလိုတုံ့ပြန်ပါတယ်
။ The US very rarely has recognized opposition governments. The only
American နေနဲ့အတိုက်ခံတွေဖွဲ့ထားတဲ့အစိုးရဆိုတာတွေကိုတရားဝင်အတိမတ်ပြုတာအလွန်ရှားပါတယ်။ American ကအတိုက်ခံကိုအစိုးရအဖြစ်အတိမတ်ပြုခဲ့တဲ့နိုင်ငံဆိုလို့မကြသေးခင်ကထင်ထင်ရှားရှားဖြစ်ခဲ့တဲ့ Venezuela နိုင်ငံတနိုင်ငံပဲရှိပါတယ်။ဒါပေမဲ့ဒီလိုမျိုးကိစ္စတွေမှာအစဉ်ပြေမှုတွေမရှိခဲ့ဘူးဆိုတာလက်ခံထားကြပါတယ်။ဆိုတော့အတိုက်ခံအစိုးရကိုအတိမတ်ပြုရေးကိစ္စမှာကန့်သတ်ချက်တွေအများကြီးရှိနေပါတယ်။ဒါကိုကျွန်တော်တို့မမေ့ဖို့လိုပါတယ်။ဒါပေမဲ့တော်လှန်ရေးအောင်မြင်ပြီး NUG အာဏာရရင်တော့အစိုးရအဖြစ်အတိမတ်ပြုခံရမှာသိကြပါတယ်
။ဘလို့ပဲဖြစ်ဖြစ်သမရအင်ဂျူတော်ကထုတ်ပြန်လိုက်တဲ့သမရဘိုင်ဒန်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာနှစ်ပေါင်းများစွာမြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်မူဝါဒကိုထင်ဟပ်နေတဲ့ဒီမိုကရေစီရေးကိုအမြဲပံ့ပိုးကူညီဖို့အပြင်ဖက်ဒရယ်ပြည်ထောင်စုစနစ်ကိုကူပြောင်းဖို့လက်တလောဆွေးနွေးမှုတွေကအထောက်ပံ့ဖြစ်စေဖို့ရည်ရွယ်ချက်တွေလည်းရှိနေကြောင်းတန်မတ်ကြီးဟောင်းမာဆယ်က VOA ကိုပြောကြားခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်ပါရှင်။ပြည်ရင်သတင်းဆောင်မှအပြီးမှာတော့နိုင်ငံတကာသတင်းတွေဖတ်ဆက်ရအောင်ပါ။ မလေးရှားနိုင်ငံဤပညာတက္ကသိုလ်ကသူတေတီတဆူဟာစီအောင်ဆိုက်ခင်းတွေမှာအတီးစုကူရာအပင်ရှင်လင်းရံမှာတုံးဖို့လုပ်ငန်းတွင်ကျဲပြီးတော့လူသက်သားစင်မဲ့တေရာလို့ခေါ်တဲ့လက်မောင်းပိုးရန်ဆက်ကရီယာတခုကိုတီထွင်လိုက်ကြပါတယ်။အရှင်ကကဘာမှာစီအောင်ထုတ်လုပ်မှုရဲ့နံပါတ်1ဖြစ်ခဲ့ရကအခုနံပါတ်2နေရာကိုရောက်နေရပြီးစီအောင်ထုတ်လုပ်တဲ့ပြိုင်ပွဲနိုင်ငံတွေလည်းတိုးလာနေတဲ့အတွက်ဆက်ပြိုးရင်းမှာလုပ်ငန်းတွင်ကျဲစေဖို့ကမလေးရှားနိုင်ငံအတွက်အလွန်အရေးပါနေတဲ့အကြောင်း Rider Setting ကိုအခြေခံပြီးတော့မခွာညိုတင်ပြထားပါတယ်။
မလေးရှားသုတေသနကျောင်းသားဟာဇစ်ရမ်လီဟာသူ့ရဲ့ဘယ်ညာလက်မောင်းနှစ်ဖက်လုံးကိုထိမ့်ပို့ထားတဲ့လက်တံတစ်စုံပါကရိယာတစ်ခုကိုနောက်ကျောမှလွယ်ပို့ထားပါတယ်။အဝေးကကြည့်လိုက်ရင်တော့ဓာတ်ငွေဘူးကိုလွယ်ထားတယ်လို့ထင်ရပါတယ်။တကယ်တော့စီယုံပင်ကအလက်တွေခုတ်ချရှင်းလင်းမှုနဲ့စီအုံးအခိုင်တွေကိုဖြတ်ချဖို့သုံးတဲ့အခါမှာလက်မောင်းကြော်သားတွေတိတ်ပြီးတော့အာမဆိုင်ရအောင်လို့လက်မောင်းကြော်သားတွေကိုထိမ့်ပေးထားတဲ့လမောင်းပိုးတံကရိယာလေးသာဖြစ်ပါတယ
်ဆိုပုဂနာအေဆိုနီဆယ်ရဆ
လမောင်းပိုးတံတွေကကျွန်တော်လမောင်းနှစ်ဖက်ကိုအထောက်ကူဖြစ်ပါတယ်အလုပ်လုပ်နေတဲ့အခါဒီလမောင်းပိုးတံတွေကကျွန်တော်လက်ကိုမတင်ပေးထားတော့အတင်းအားဆိုင်ပြီးလုံးမနေရတော့ပါဘူ
းသူကသူ့မိသားစုပိုင်နဲ့၃ဧကကျဲတဲ့စိုက်ခင်းထဲမှာလည်းအလုပ်လုပ်တယ်နောက်ပြီးလမောင်းပိုးတံဆက်ပစ္စည်းလေးတစ်ခုတီထွင်ဖို့စူးစမ်းနေတဲ့အဖွဲ့ထဲမှာလည်းပါဝင်ပါတယ်အဲ့ဒီဆက်ပစ္စည်းလေးက18ပေါင်လောက်အလေးချိန်ရှိတဲ့စီအုံးပင်ရဲ့အလက်အခိုင်တွေကိုခုတ်ဖြတ်ချကြတဲ့အလုပ်သမားတွေအတွက်ဝင်ပေါ်ပါစေပါတယ်။ပြင်ပလက်မောင်းရိုးလိုမျိုးဝင်ရိုးပါတဲ့အဲ့ဒီဆက်ကလေးကိုသူတို့ကထဲရာလို့အမည်ပေးထားပါတယ်။ Hesdina Sila Med ကတော့ဤပညာတက်သူကသူတေသနာအဖွဲ့ခေါင်းဆောင်ပါ
This is the burden and based on our the experiments that we conducted
Gloria စံသက်လေ့လာမှုတွေအရာအခုလိုစီယုံပင်ရဲ့အလက်အခိုင်တွေခုတ်ဖြတ်နေကြတဲ့အလုပ်သမားတွေလုံနေကြလုပ်ငန်းပမာဏရဲ့20ရာခိုင်နှုန်းလောက်ရှော့ချပေးနိုင်တာကိုတွေ့လိုက်ရပါတယ
်တယ်လာလို့အမည်ပေးထားတဲ့အဲ့ဒီလက်မောင်းပိုးရံကိုတီထွင်ဖို့လေ့လာစံသက်နေတဲ့ကုန်ကြငွေဟာ ringgit 2သိန်း American dollar နဲ့ဆိုဒေါ်လာ 43,200 လောက်ရှိတယ်လို့ Hislina ကမှတ်ပါတယ်။အရေးအတွက်အများကြီးထုတ်လုပ်နိုင်မယ်ဆိုရင်တော့ဒီကရိယာတစ်ခုကို Ringgit 9,000 American Dollar နဲ့1,510လောက်ကျမယ်လို့မှန်ထားပါတယ်။ကမ္ဘာမှာဒုတိယအကြီးဆုံးစီအုံးထုတ်တဲ့မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကပ်ပြီးနောက်ပိုင်းမှာအခုလိုစီအုံးခိုင်တွေကိုအလိုလျောက်ခုတ်ချရိတ်သိမ်းနိုင်မယ့်ဆက်ကိုအရှိန်မြှင့်ပြီးတော့အာထုတ်တီထွင်ခဲ့တာပါ။မလေးရှားနိုင်ငံကစိုက်ပျိုးရေးလုပ်သားတွေဟာရွှေ့ပြောင်းအလုပ်သမားတွေဖြစ်ကြပါတယ်။အများစုကအိန္ဒိချင်းအင်ဒိုနီးရှားကနေတီးနှံခူးဆွတဲ့ရာသီဆိုရင်ဝင်ရောက်လာတတ်ကြပါတယ်။ဒါပေမဲ့ကိုဗစ်ကပ်ဘေးဆိုင်ရာကန့်သတ်ချက်တွေကြောင့်ဒီနှစ်အတွက်အလုပ်သမားတစ်သိန်း2000လောက်လျော့ကျသွားပါတယ်။အလုပ်သမားမလောက်တဲ့ပြဿနာကြောင့်မလေးရှားနိုင်ငံကကုမ္ပဏီတွေဟာဒီနှစ်အတွင်းအမေရိကန်ဒေါ်လာ 4.4 ဘီလီယံလောက်ဆုံးရှုံးမယ်လို့ခန့်မှန်းထားပြီးအလုပ်သမားပြဿနာမရှိတဲ့အိန္ဒိချင်းပြည်ပအင်ဒိုနီးရှားနိုင်ငံကိုစီးပွားဖြစ်သွားစေခဲ့တယ်လို့စက်မှုလုပ်ငန်းနယ်ပယ်မှာခန့်မှန်းတွက်ချက်ထားပါတယ်။ရှေ့လာမယ့်နှစ်တွေမှာမလေးရှားနိုင်ငံဟာစီအုံးထုတ်လုပ်မှုတိုးလာနေတဲ့အာဖရိက၊လက်တင်အမေရိကနဲ့အိန္ဒိယနိုင်ငံတွေနဲ့ရှင်ပြိုင်မှုတိုးလာနိုင်ပွဲရှိပါတယ်။ဒါကြောင့်အလုပ်သမားမမြဲတဲ့ပြဿနာကိုဖြေရှင်းဖို့အတွက်သာမကလုပ်ငန်းပြိုင်ဘက်တွေနဲ့ရှင်ရင်နောက်ကျကြံပြီးမဆုံးရှုံးဖို့အတွက်လည်းစံတည်တည်ထွင်မှုတွေကမလေးရှားနိုင်ငံအတွက်အလွန်အရေးကြီးနေတာပ
ါ one of the major player now we still
ဘာမှစီအောင်ထုတ်တဲ့နိုင်ငံတွေကတဖြည်းဖြည်းနဲ့များသထက်များလာမှာပါဒီတော့တကယ်လို့များပြိုင်ဘက်တွေနဲ့မရှင်နိုင်ဘူးဆိုရင်တော့ဒီစီအောင်ထုတ်လို့ရလုပ်ငန်းဝင်တစ်ခုလုံးကိုထိခိုက်သွားနိုင်ပြီးတော့ဒါကအချိန်နဲ့တိတ်ကောင်းမယ်လို့မထင်ပါဘူ
းမျက်စိတစ်စုံကြဲပြောလာတဲ့စိုက်ခင်တွေနဲ့မိုးထိုးနေတဲ့တစ်ပင်မြင့်ကြီးတွေအတွက်လက်ရှိဆက်အရေးအတွက်ကအရန်ကိုနည်းလွန်းနေသေးတာကြောင့်အလုပ်သမားတွေကိုအလိုလျောက်ဆက်တွေနဲ့အစာထိုးပြီးတွင်ကျဲအောင်လုပ်နိုင်ဖို့ကတော့အချိန်ယူရလိမ့်အောင်ပဲလို့ကြွမ်းကျင်သူတွေကပြောကြပါတယ်ရှင
်။မခွာညောပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒေါက်တာရှင်များရှင်။ပရိုတင်းနိုင်ငံလန်ဒန်မြို့မှာအများပြည်သူတုံးတဲယူပို့ဆောင်ရေးပြလိုက်ကနေပြီးတော့မြောက်ရထားပူရရဲ့လူမသိသူမသိလျှို့ဝှက်နေရာတွေကိုတွားရောက်လေ့လာနိုင်မဲ့အခီးစဉ်တွေကိုအောက်တိုဘာ5ရက်နေ့ကစတင်ခဲ့ပါတယ်။ရာစုနှစ်တစ်ခုနေပါအများပြည်သူမမြင်ဖူးကြတဲ့ဒီမြောက်ရထားပူရရဲ့လမ်းဟောင်းတွေကိုအခုဆိုရင်တော့လေဝင်လေထွက်ကောင်းစေဖို့ဖန်တီးထားတာကိုလည်းတွေ့ရမှာပါ။ EP သတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြထားပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ Shepherd Bush မြေအောက်ရထားပူရရုံဟာတူရန်ရှုပ်တဲ့ဈေးဝယ်စင်တာရဲ့ဘေးကျင်းကဲရမှာရှိပါတယ်။ဒီပူရကို19ရာစုနှစ်နောက်ပိုင်းတို့ကတည်ဆောက်ခဲ့တာဖြစ်ပြီးလန်ဒန်မြို့ရဲ့လူအသွားလာအများဆုံးအများသုံးရထားပူရတစ်ခုဖြစ်လာမယ်လို့ထင်ခဲ့ကြတာပါ။ဒါပေမဲ့လည်းခုတော့ထိတ်ဆုံးပူရ20စီးမှတော့မပါခဲ့ပါဘူး။ စစ်တာဟောလိုဝေးဟာအများပြည်သူတို့တည်ယူပို့ဆောင်ရေးပြတိုင်းမှာ hidden legend ကိုခေါ်တဲ့လူမသိသူမသိနေရာတွေလဲပတ်နိုင်မှုစီစဉ်ပေးတဲ့မန်နေဂျာတဦးဖြစ်ပါတယ်သူရဲ့လေလာရဲ့ခီးစဉ်တဲ့အတွက်ဒီမြေအောက်ယထာပူတာစားဆောက်တဲ့အချိန်ကနေမတူညီတဲ့ပုံစံပြန်မုံးမှန်ပြင်ဆင်ဖို့အစဉ်စစ်သမိုင်းကြောင်းကိုစစ်တီလေလာခဲ့ပါတယ်အခုသူဖွင့်ပြတဲ့တကားရဲ့နောက်ွယ်မှာတော့ပြည်သူတွေရာစုနှစ်တစ်ခုနေပါမမြင်ဘူးတဲ့လမ်းဟောင်းတွေတွေ့ရမှာပ
ါ This was the original terminus of the Central London Railway which opened on the 30th of July 1900
ဒီနှစ်ဇူလိုင်30ရက်မှာဖွင့်လင်းခဲ့တဲ့လန်ဒန်မြို့ရဲ့မြေထားပူတာရဲ့မူလဂိတ်ဆုံးပူတာလေဘူဒာယံကိုရောက်ရင်ဒီလမ်းဟောင်းတွေကိုဧည့်သည်တွေကမြင်ကြရမှာလေ။အရက်လှတဲ့အဖြူရောင်၊မှန်ကြွေပြားတွေ၊ပပလှလှဗစ်တိုးရီယာဖန်ကြွေပြားတွေကိုလည်းမြင်ရမယ်။ဒါတွေကနှစ်ပေါင်း122နှစ်ကြာလောက်မှဒီနေရာမှာရှိနေတုံးပဲ
။တစ်ဖက်မှာတော့မြို့ရဲ့အလဲဘဟုလမ်းကြောင်းကိုဖြတ်တာကလည်းစိတ်ဝင်စားဖွယ်သမိုင်းပါပဲ။မြို့ထဲမှာအလုပ်လုပ်သူတွေနဲ့မြို့ရဲ့အနောက်ဘက်စင်ကြေပုံးတွေမှာနေထိုင်သူတွေအတွက်လန်ဒန်မြို့ကိုအလျားလိုက်ဖြတ်ပြီးဒီယထာဘူရာဂိတ်ကိုဆောက်လုပ်ထားတာပ
ါ It is the third oldest deep tube railway it was built with quite a large budget at the time
ဒါကတည်းကမြောက်ရှေးအကြဆုံးအနောက်ဆုံးမြောက်ယထာဘူရာပါအဲ့တုန်းကဒီဘူရာကိုပတ်စံအများကြီးအကုန်ကျခံပြီးတော့ဆောက်ခဲ့တာပါလန်ဒန်မြို့မှာအကျိုးမြတ်အများဆုံးယထာဘူရာတစ်ခုလို့လည်းဆိုကြပါလိမ့်ဒါကြောင့်ဒါဟာတကယ်ကိုစိတ်ဝင်စားစရာကောင်းပြီးတော့ဆွေးဆောင်မှုရှိတဲ့သမိုင်းကြောင်းတစ်ခုဖြစ်ပြီးတော့ကျမတို့အရင်ကမလေးလာရသေးတဲ့အကြောင်းအရာတစ်ခုပေါ့ဒါမို့ဧည့်သည်တွေအရင်ကသွားမှုတဲ့နေရာတွေနဲ့မတူတာမို့ဒီကိုလာရောက်လေးလာကြမဲ့ဧည့်သည်တွေအတွက်ကျမတကယ်ကိုစိတ်လှုပ်ရှားမိပါတယ
်ဒီလမ်းဟောင်းတွေကိုပစ္စည်းတွေတိုးလောင်ရနေရာအဖြစ်သုံးသလိုပူနွေးတဲ့ပိုက်တွေကိုအေးစေဖို့လေဝင်လေထွက်ကောင်းစေဖို့လည်းအသုံးပြုထားတာပ
ါ There's a lot of wind coming from that directionThat's because this is a ventilation shop. ဒီကနေ့ဒီကအရင
်တိုက်တယ်ဒါကဘာလို့လဲဆိုတော့မြေအောက်ယထာလမ်းမကြီးကိုလေဝင်လေထွက်ကောင်းစီဘူးလေအဲ့ဒီကနေလေကောင်းလေသန့်တွေတွန်းထုတ်ပေးပြီးတော့ဒီနီးနဲ့လေကိုအောက်ဘက်ကိုဆင်းစီပြီးတော့လေသန့်တွေမြေအောက်ယထာဘူရာစီကိုသွားစီတာလေ
ယထာလမ်းကြောင်းကိုဖြတ်သွားတဲ့နေရာကနေလေကောင်းလေသန့်ကိုတဲလာတဲ့လေတူကိုယထာတွေသွားတဲ့အခါဖန်တီးပေးပါတယ
် This is purpose built from 1972 providing
ခီးတွေဒီလိုလေကောင်းလေသန့်အေးအေးလေးမြေအောက်ဘူရာမှာရဖို့ရည်ရွယ်ထားတာက1982ခုနှစ်ကပေါ့ဒါကြောင့်ဒါကလန်ဒန်မြို့ရဲ့ဖုံးကွယ်နေသောခရီးစဉ်ရဲ့စိတ်လှုပ်ရှားစရာကောင်းတာကတော့လူတွေနေတိုင်းသွားနေပြီးမဲ့သတိမထားမိတဲ့နေရာတွေရဲ့နောက်ွယ်ကနေရာတွေကိုကျမတို့ဧည့်သည်တွေကိုခေါ်သွားတာပါပဲ
။လေဝင်ပေါက်တွေကနေမြေအောက်ယထာဘူတာကခရီးသည်တွေယထာပလက်ဖောင်းမှာစောင့်နေရင်ကြီးနိုင်ပါတယ်။ပလက်ဖောင်းကနေကြီးမဲ့ဆိုရင်လေဝင်ပေါက်ရဲ့အနောက်ဘက်မှာပါရှိတယ်လဲဆိုတာကိုမပြောနိုင်ပါဘူး။Shepherd Bush မြေအောက်ယထာဘူရာရဲ့နောက်ထပ်စိတ်ဝင်စားစရာကောင်းတာကတော့ platform တွေပဲဖြစ်ပါတယ
် refurbished in the 1930s in order to lengthen
ဒီဘူရာရဲ့လူသွားလမ်းကိုချဲ့ဖို့1930မှာပြန်ပြီးတော့ပြုပြင်ခဲ့ပါတယ်ဒါပေမဲ့အဲ့လိုလုပ်ဖို့ကအရှိတ်အစွန်းမှာပဲလုပ်လို့ရတယ်အဲ့ဒီမှာကအခြေခံလုပ်ထားပြီးသားရှိလို့ပါ
အများပြည်သူတည်ယူဖို့ဆောင်ရည်ပြတိုက်ကနေဦးစီးပြီးမြေအောက်ယထာဘူရာခီးစဉ်ကိုအော်တိုဘာလ5ရက်နေ့ကနေစပြီးဧည့်သည်တွေကြည့်ရှုနိုင်ပါတယ်နိုဝင်ဘာလရဲ့လက်မှတ်စင်းတုန်းကတော့အမေရိကန်ဒေါ်လာ50နီးပါးရှိပြီးအထူးသက်သာခွင့်နဲ့ဆိုရင်တော့အမေရိကန်ဒေါ်လာ44ဒေါ်လာလောက်ပေးရမှာပါဒီခီးစဉ်ရဲ့ကြာချိန်ကတော့တနာရီနဲ့10မိနစ်ဖြစ်ပါတယ်ရှင်ကျမအလိမ်ပါပ
ါလန်ဒန်မြို့ရဲ့မြေအောက်ကလူမသိသူမသိယထာဘူဒာလေးလာရဲ့ခီးစဉ်အကြောင်းအလိမ်မှတင်ပြသွားတာပါ VOA မြန်မာပိုင်းရဲ့တင်ဒင်းကွန်နဲ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများတင်ဒင်းတွေကသူသားနဲ့ထူးခြားဆန်းများတင်ဒင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာညကြပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ26ရက်သတင်းတွေနဲ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့် 10:00 အစီအစဉ်တွေကိုလိုင်းတူမီတာ3051အပြင်လိုင်းလမီတာ190နဲ့ POA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးတော့ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများသတင်းတွေကတူတာနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်မရှာအာမနီအမျိုးသမီးအခွင့်အရေးနဲ့အာနာရှင်အုပ်ချုပ်ရေးဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမရှာအာမနီအမျိုးသမီးအခွင့်အရေးနဲ့အာနာရှင်အုပ်ချုပ်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ပြင်သစ်နာမည်ကြီးတရုတ်ဆောင်မင်းသမီးတွေဖြစ်ကြတဲ့ဂျူလီယက်ဘီနိုရှေ၊မာရီယွန်ကော်တီယာ၊အစ်စဘဲအာဂျာနီ၊အစ်စဘဲအူဘဲလ်နဲ့ဗြိတိန်ပြည်သစ်တရုတ်ဆောင်မင်းသမီးရှာလက်ဂန်စပေါ်နဲ့သူ့ရဲ့မိခင်တို့ဟာ For Freedom ဆိုပြီးသူတို့ရဲ့စပင်တွေကိုသူတို့ကိုယ်တိုင်ကတ်ကြီးနဲ့ဖြတ်နေကြတဲ့ဗီဒီယိုကိုအော်တိုဘားလ3ရက်နေ့ကထုတ်လွှင့်တဲ့ VOA သတင်းမှာကြည့်လိုက်ရပါတယ်။ဘာလို့သူတို့အဲ့ဒီလိုလှုပ်ကြတာလဲဆိုတော့အီရန်နိုင်ငံမှာမာရှာအာမီနီဆိုသူအမျိုးသမီးငယ်တဦးကိုဟီဂျပ်လို့ခေါ်တဲ့အမျိုးသမီးတွေခေါင်းစည်းပေါ်ဝါခြုံတာရော့တီရော့ရဲခြုံလို့ဆိုပြီးဘာသာရေးရဲတွေကဖမ်းဆီးထားစဉ်မှာတေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုစန့်ကျင်ရှုတ်ကြကြောင်းပြသတဲ့အနေနဲ့ဆိုရှယ်မီဒီယာမှာပြင်သစ်တရုတ်ဆောင်မင်းသမီးတွေဟာသူတို့ရဲ့စပင်းကိုသူတို့ကိုယ်တိုင်ဖြတ်ပြီးစန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်
။မာရှာအာမီနီဟာ22နှစ်အရွယ်ကတ်လူမျိုးအမျိုးသမီးဖြစ်ပါတယ်။သူဟာအီရန်နိုင်ငံမှာချမှတ်ထားတဲ့တင်းကျပ်လာတဲ့အမျိုးသမီးတွေခေါင်းစည်းပဝါမချုံမနေရနဲ့ဝတ်စားစီရင်ပုံတတ်မှတ်ချက်တွေကိုချိုးဖောက်တဲ့ဆိုပြီးဘာသာရေးရဲတွေရဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါ။အာမီနီဟာ2022စက်တင်ဘာလ13ရက်နေ့မှာဖမ်းဆီးခြင်းကိုခံရပြီးတဲ့နောက်3ရက်အကြာစက်တင်ဘာလ16ရက်နေ့မှာတည်ဆုံခဲ့ပါတယ်။အာမီနီဟာဖမ်းဆီးခံထားရစဉ်ရဲတွေလက်ထဲမှာတည်ဆုံခဲ့တာကိုမကြေနပ်ကြတဲ့အတွက်အီရန်နိုင်ငံတဝန်းမှာစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်လာတာပါ။စန့်ကျင်ဆန္ဒပြပွဲတွေဟာဒီနေ့ဆိုရင်သတင်းလေးပတ်ရှိလာခဲ့ပါပြီ။ဆန္ဒပြမှုတွေဟာအီရန်မြို့ကြီး19မြို့အပါအဝင်မျိုးပေါင်း90ကျော်ကိုပြန့်နှံ့သွားပြီလို့အောက်တိုဘာလ13ရက် writer သတင်းမှာဖော်ပြထားပါတယ် France 24သတင်းမှာတော့အီရန်မှာဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တရားရှိဥထံမင်းတေဆုံးခဲ့တယ်အဲ့ဒီထဲမှာကလေး28ဦးပါဝင်တယ်လို့လူ့အခွင့်အရေးဖွဲ့တွေရဲ့ပြောကြားချက်ကိုကိုးကားဖော်ပြထားတဲ့သတင်းကိုအောက်တိုဘာလ13ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ
်အောက်တိုဘာ1ရက်နေ့တုန်း The Guardian သတင်းစာကြီးကတော့ဆန္ဒပြပွဲတွေမှာအီရန်တက္ကသိုလ်130ကတက္ကသိုလ်ကျောင်းသားကျောင်းသူတွေပါဝင်ခဲ့တယ်။ဖမ်းဆီးခံထားရတဲ့တက္ကသိုလ်ကျောင်းသားကျောင်းသူတွေပြန်လွှတ်ပေးဖို့ပမောက်ခတရားကျော်ကလက်မှတ်ရေးထိုးပြီးကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့တယ်။အဲ့ဒီကြေညာချက်မှာဘဝကိုစည်သေးပြီးလွတ်လပ်မှုတရားမျှတမှုနဲ့လူသားကုန်သိက္ခာကိုကာကွယ်ဖို့တန်ဖိုးတစ်ခုပေးဆပ်မဲ့ကျောင်းသားတွေရှိနေတယ်ဆိုတာကိုလူတိုင်းလူတိုင်းအသိမှတ်ပြုသင့်တယ်လို့ရေးသားထားပါတယ်။ဘာကြောင့်22နှစ်အရွယ်အမျိုးသမီးငယ်တဦးတေဆုံးရတာနဲ့နိုင်ငံတော်မှာစန္ဒပြပွဲတွေအုံနဲ့ကျင်းနဲ့ပေါ်ပေါက်လာရတာလေနိုင်ငံရေးဖိနှိပ်မှုနဲ့အုပ်ချုပ်သူတွေကိုစိတ်ပြက်နေကြတာကအဓိကအကြောင်းရင်းပါကိုဗစ်ကပ်ရောဂါရဲ့အကျိုးဆက်နဲ့စီးပွားရေးပိတ်ဆို့ခံထားရတာတွေကြောင့်အီရန်အများစုဟာစီးပွားရေးကျတဲ့ဆင်းရဲနေကြပါတယ်ဒါကြောင့်အာမေနီတေဆုံးမှုဟာအကြအတဲမကျေနပ်မှုတွေကိုပောက်ကွဲထွက်စေတဲ့စနစ်တန်တခုဖြစ်ခဲ့ရတာပါဒါအပြင်အီရန်ဟာအစ္စလာမစ်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်လက်ရှိအစ္စလာမစ်နိုင်ငံတော်ဟာ1989ခုနှစ်ကစတင်ခဲ့ပါတယ်တမရစနစ်နဲ့အုပ်ချုပ်ပေးမယ်တိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်တကယ့်အာဏာအရှိဆုံးပုဂ္ဂိုလ်ဟာဘာသာရေးခေါင်းဆောင်ဖြစ်ပါတယ်လက်ရှိဘာသာရေးခေါင်းဆောင်ဟာအလီခါမေနီဖြစ်ပြီး1989အလီခိုမေနီတည်ဆုံးပြီးနောက်ပိုင်းမှာဘာသာရေးခေါင်းဆောင်ဖြစ်လာသူပါနိုင်ငံကိုလည်းအစ္စလာမစ်ဘာသာရေးအခြေခံတဲ့ဥပဒေတွေနဲ့အုပ်ချုပ်ပါတယ်။ဒါကြောင့် အမျိုးသမီးတွေဟာခွဲခြားဆက်ဆံခံကြရပြီးအမျိုးသမီးအခွင့်အရေးတွေဆုံးကျုံးကအမျိုးသားတွေတဲ့ပိုဖိနှိပ်ခံကြရပါတယ
်။အီရန်မှာလိုပဲအစ္စလာမစ်နိုင်ငံတနိုင်ငံဖြစ်တဲ့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလည်းအမျိုးသမီးငယ်တွေပညာသင်ခွင့်ကျောင်းတက်ခွင့်မရတဲ့အတွက်အမျိုးသမီးတွေလမ်းပေါ်ထွက်ဆန္ဒပြတဲ့သတင်းတွေကိုလည်းမီဒီယာတွေမှာတွေ့နေရပါတယ်။ယူဂန္ဒားနိုင်ငံမှာလည်းရင်တိုက်မှုတွေမဖြစ်ဖို့အမျိုးသမီးတွေကားကောင်းကမ်းမှာမထိုင်ရဘူးလို့တားမြစ်တဲ့အငင်းပွားစရာဥပဒေတစ်ခုကိုဒီနှစ်စံပိုင်းကထုတ်ပြန်ခဲ့ပါတယ်။အကြောင်းပြချက်ကတော့ကားကောင်းကမ်းထဲမှာထိုင်တဲ့အမျိုးသမီးတွေဟာကားမောင်းသူကိုအာယုံထွေပြားစေတယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အနေအထားဘယ်လိုရှိပါသလဲ။အမျိုးသမီးခွင့်ရေးကာကွယ်စောင့်ရှောက်သူတဦးဖြစ်တဲ့ဒေါ်မီစပယ်ဖြူကအခုလိုပြောပါတယ်။
စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်တွေကအမျိုးသမီးတွေရောကလေးတွေရောတက်ကြီးရွယ်ဦးတွေပါမကြမ်းပေးရလွှားရဒုက္ခပေါင်းစုံနဲ့ရင်ဆိုင်နေရတာနေ့တတူကဆိုသလိုပါပဲစားဝတ်နေရေးအပါဝင်တနေ့တနေ့လူတွေကစက်တဲလုံးလို့အသက်တောင်ဆက်မရှင်ကျင်တော့လောက်အောင်ခံစားနေရကြတာအားလုံးရဲ့တရားခံအာဏာယူတွေပဲအမှန်ပြောရရင်အာဏာရှင်ဆိုတာဘယ်လူမျိုးဘယ်ဘာသာဘယ်နိုင်ငံကပဲဖြစ်ပါစေသိမထူးကြပါဘူးအားလုံးအတူတူကြီးပါပဲပြည်သူလူထုကိုအကြောက်တရားနဲ့ဓာမိုးလှမ်းမိုးတနတ်မိုးပြီးအုပ်ချုပ်မယ်စစ်ဖက်နှက်အောက်မှာလူခွင့်ရေးတို့တရားမျှတမှုတို့အမှန်တရားတို့ဆိုတာဘယ်တော့မှမလည်းမရှိခဲ့သလိုအခုလည်းမရှိနိုင်နောင်လည်းရှိလာမှာမဟုတ်ဘူးဘာသာရေးယဉ်ကျေးမှုဓလိထုံးနှံစင်လာဆိုတာတွေကိုထူးသဖြင့်မျိုးသမီးတွေရဲ့ဘဝကိုကန့်သက်ဖိနှိပ်ချုပ်နှောင်ချေလှယ်ဖို့သူတို့အာဏာတည်မြဲဖို့နဲ့ပါဝါပြနိုင်ဖို့အတွက်အကြောင်းပြချက်အဖြစ်အာဏာရှင်တိုင်းလူလူကအသုံးချတတ်ကြတာပဲမျိုးသမီးတွေရဲ့လွတ်လပ်စွာရှင်သန်ခွင့်မိမိဘဝကိုမိမိအုပ်စိုးခွင့်ရွေးချယ်ခွင့်တွေကိုပိတ်ပင်တားဆီးထားနိုင်မှလူမှုကိုထိမ့်ချုပ်ထားနိုင်မှာကိုဒါကြောင့်အာနာရှင်စနစ်ကိုအမြင့်ပြတ်အောင်တွန်းလှန်ကြရုံမှတပါအခြားမရှိလို့ပဲပြောရမှာပဲ
ဒေါ်မေစပယ်ပြူပြောသလိုပါပဲဘယ်နိုင်ငံဘယ်လူမျိုးမှပဲဖြစ်ဖြစ်အာနာရှင်တွေလက်အောက်မှာအမျိုးသမီးအခွင့်အရေးတွေအပါအဝင်လူအခွင့်အရေးနဲ့တရားမျှတမှုတွေရရှိနိုင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူးဒါကြောင့်ဒီကနေ့အီရန်နိုင်ငံမှာလည်းအာနာရှင်ဆန်တဲ့အစ္စလာမစ်အုပ်ချုပ်ရေးကိုအလိုမရှိကြတော့ပါဘူး။အီရန်ဆန္ဒပြသူတူကဒါဟာဆန္ဒပြရုံတက်တက်မဟုတ်တော့ပါဘူး။တော်လှန်ရေးတစ်ခုဖြစ်ပါတယ်လို့ပြောကြောင်းနဲ့ခုအီရန်မှာပြည်ပြင်ပြောင်းလဲရေးကိုတောင်းဆိုနေတာမဟုတ်ပါဘူး။အစ္စလာမစ်အုပ်ချုပ်ရေးကိုအဆုံးသတ်စေချင်တာပါလို့ London School of Economics ကရိုဟန်အယ်ဗန်ဒီရဲ့ပြောကြားချက်တွေကို CNN သတင်းဌာနကဖော်ပြခဲ့တာတွေ့ရပါတယ်ခင်ဗျာ။
ပြည်တွင်းနိုင်ငံသိဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်။ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင်လွှာတွေမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ
်။ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့တကူးခင်ဖြစ်ပါတယ်
။မင်္ဂလာပါဗီယိုကြီး။မြန်မာပြည်ကပေးစာများအစီအစဉ်မှာပထမဆုံးပြပို့တဲ့ကျမရဲ့စာလေးကိုစက်တင်ဘာလ9ရက်နေ့တုန်းကဖတ်ပြပေးလို့ကျေးဇူးတင်ပါလေ။ဗီယိုကလွှင့်တဲ့အစီအစဉ်လေးကိုမနေ့တိုင်းနားဆင်ကြပါလေ။ဗီယိုဝိုင်းတော်သားအားလုံးနေကောင်းကျန်းမာကြပါစေ
။ဟုတ်ပါတယ်။တလောကပဲသူရေးလာတဲ့စာလေးကိုဖော်ပြပေးခဲ့တာဖြစ်ပါတယ်။ဒီလိုမျိုးစာတွေကိုဖော်ပြပေးပြီးတိုင်းမှာသရရှင်တွေသူတို့စာတွေကိုဖော်ပြပေးတာကြားလိုက်ရရဲဆိုတော့စာလေးတွေပြန်ရေးပြလာတာကိုလည်းအထူးကျေးဇူးတင်ပါတယ်နော်အစီအစဉ်တွေကိုအစဉ်မြဲနားဆင်အားပေးနေတယ်ဆိုတာသိရလို့လည်းဝမ်းသာပါတယ်ရှင်ခဲခဲရကြကအစီအစဉ်တွေကိုတင်ဆက်ပေးနေတဲ့ VOE အဖွဲ့သားတွေအားလုံးကိုကျေးဇူးပါဆိုတော့ရေးလာတဲ့သရရှင်ကတော့ KV1 တက်ခွဲသုံးကရဲဘော်များလို့ဆိုလာပါတယ်
မင်္ဂလာပါ VOE အခက်ခဲများကြားကနေစူးစမ်းတင်ဆက်ပေးနေတဲ့ VOE အဖွဲ့သားများအားလုံးကိုကျေးဇူးအထူးတင်ရှိပါရစေဗျ။သတင်းတင်ဆက်သူမမအီသန်စင်ကိုလည်းအမြဲအားပေးနေပါတယ်။မအီသန်စင်ကိုဖြစ်နိုင်များများပြုံးစီခြင်းပါတယ်။ကျွန်တော်တို့ကိုခွန်အားဖြစ်စေလို့ပါဗျ။ ကျွန်တော်တို့အနေနဲ့လည်းပုံမှုကောင်းမွန်တဲ့အခြေအနေတွေဖန်တီးနိုင်ဖို့ကို NUG အစိုးရရဲ့စီမံကုတ်ကဲမှုနဲ့အတူစူးစမ်းနေကြပါတယ်။အရေးတော်ပုံအောင်ရင်မတ်ဤတန်းစင်နဲ့ဓာတ်ပုံရက်ခွင့်ရဖို့မျှော်လင့်နေပါတယ်။မတ်ဤတန်းစင်နဲ့ VOA အဖွဲ့သားအားလုံးကိုအစဉ်အားပေးလျက်ပါ
။ KV1 တက်ခွဲသုံးကရဲဘော်တွေစာရေးလာတာဖြစ်ပါတယ်။စာရေးလာတာချစ်စရာလေးပါနော်။မတ်ဤတန်းစင်ကပူပြုံးပါမယ်တဲ့ပြန်ပြောလိုက်ပါရနော်။Joseph တန်လန်လဲဆိုတဲ့တော်ရရှင်ကတော့သူသိချင်တာတခုကို VOE ကိုစာရေးပြီးတော့မေးလာပါတယ်။ချင်းနာမည်ဖြစ်ပါတယ်ရှင်။ကျွန်မအင်္ဂလိပ်လိုစလုံးပေါင်းထားတာအတန်ထွက်မှားရင်ခွင့်လွတ်ပါနော်
။ Hello မင်္ဂလာပါ။ကျွန်တော် Google မှာ Why China has video power လို့ရှာတော့မတွေ့ဘူးဗျ။ကျွန်တော်တကယ်သိချင်တာကဘလို့နိုင်ငံတွေကဗီဒီယိုရှိခွင့်ရတာလဲ။ဆိုလိုတာကဘာလို့သူတို့စီမှာဗီဒီယိုရှိပြီးတခြားနိုင်ငံတွေကမရှိရတာလဲ။ဒီကောင်းစရာသတင်းဖြစ်မယ်ထင်ပါတယ်။ဖြစ်နေရင် view အနေနဲ့ကျွန်တော်အပါဝင်တခြားမသိသေးသူတွေအတွက် video အတူနဲ့ပဲဖြစ်ဖြစ်ရှင်းပြပြီးတော့တင်ပေးပါလားဗျာ
ဟုတ်ကဲ့ပါကိုဂျိုးဆက်ဖြစ်ကျွန်မ messenger ထဲမှာဒီတော်ရရှင်စာရေးလာလို့ကျွန်မ messenger ကနေစာပြန်ထားပါတယ် link လေးတစ်ခုပို့ပေးထားပါတယ်เนาะလောလောဆယ်အဲ့ဒီ link လေးကိုရှာဖတ်ထားပါဦးကုလသမဂ္ဂမှာဘယ်သူတွေကဘာလို့ video အနာရှိလဲဆိုတာကိုအဲ့ဒီ link မှာအပြည့်အစုံရှင်းပြထားတာဖြစ်ပါတယ်ကျမတို့ဗီဒီယိုနဲ့အစဉ်ပြေတော့ explainer ဒီရှင်းပြဗီဒီယိုလေးကိုတင်ဆက်ပေးပါမယ်လို့ပြောထားချင်ပါတယ်နော်ကျမတို့ဗီဒီယိုကိုရေးလာကြတဲ့စာရီတွေမှာသောရရှင်ဒီနေ့စဉ်ကျင်လျာပွားမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်။ဒီထက်ကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးပါမယ်။ခွန်ငွေဆိုတဲ့သောရရှင်ရဲ့စာကိုပထမဦးဆုံးဖော်ပြပေးပါမယ်။သူကတော့မြန်မာနိုင်ငံမှာစစ်ကောင်စီအတွက်ဝင်ငွေတွေဘလောက်ဝင်နေတယ်လဲဆိုတာပြောပြပေးပါတယ်
။မင်္ဂလာပါ VOE ။တရုတ်နဲ့ထိုင်းကျွန်တော်တို့နိုင်ငံကနေတူးဖော်နေတဲ့သဘာဝတန့်ွက်တနည်းတနည်းအတွင်းစစ်ကောင်စီအတွက်ဝင်ငွေဘလောက်ဝင်လဲတင်ပြပေးစီကြပါတယ်ကျွန်တော်သိသလောက်တော့အခုထိုင်းနိုင်ငံတိုင်းငံလုံးနေတိုင်းသုံးဆွဲနေတဲ့စွန့်အင်ဟာကျွန်တော်တို့နိုင်ငံကနေ80ရာခိုင်နှုန်းမြန်မာပြည်ကနေဝယ်ယူနေတယ်လို့သိရပါတယ်ထိုင်းနိုင်ငံက PTT ကုမ္ပဏီကြီးဟာစစ်ကောင်စီကိုတပိတ်မမောက်ဖဲသူတို့နိုင်ငံအတွက်ဖဲဦးစားပေးတာကိုတွေ့ရတယ်သူတို့ပေးတဲ့ရေနံသဘာဝတန့်ွက်ရဲ့အခွင့်တွေကကျွန်တော်တို့မြန်မာပြည်သားတွေကိုတတ်နေတယ်ဆိုတာသူတို့မသိဘူးလား
ဒီတော့ရှင်ပြောတဲ့အချက်ကမှန်ပါတယ်ထိုင်းနိုင်ငံကစွမ်းရည်ကုမ္ပဏီဖြစ်တဲ့ PTT EB ကုမ္ပဏီကြီးကမြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းတွေကိုဆက်ပြီးတော့လဲပတ်နေပြီးတော့မြန်မာနိုင်ငံကထွက်သွားတဲ့ပြင်တက်က Total Yinan ကုမ္ပဏီရဲ့စုရှယ်ယာတွေကို American အခြေစိုက် Chevron ပြီးတော့ထိုင်းက PTT EB ကုမ္ပဏီနဲ့မြန်မာနိုင်ငံစစ်ကောင်စီအဓိကအသက်သွေးကြောတစ်ခုလို့ပြောနေကြတဲ့ MOGE ရေနံနဲ့သဘာဝတန့်ွေလုပ်ငန်းတို့ကနေပြီးတော့ချိုးကြခွဲဝေယူကြလို့လူခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်ကြောင်းပြောနေကြတာဖြစ်ပါတယ်နောက်ထပ်ကိုပိုင်မြင်ကိုရေးလာတဲ့သောရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအများဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကလည်းပြောချင်ပါတယ်။အထူးသဖြင့်ကုလကူပါလူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတွေငယ်တွေကိုတန်ဖိုးထားပါလို့ရုပ်ရှင်တွေကလူတည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်သန်မလာနိုင်တော့ပါဘူးစစ်မိတ်ဆာတွေကလက်နက်အားကိုနဲ့ဖမ်းညင်နိုင်ဖမ်းလုချင်နိုင်လုတတ်ချင်လို့တတ်တနတ်ဖြားကဥပဒေနဲ့ချင်းလို့ကြမ်းဖက်နေကြတာတက်တိပေါင်းများစွာလည်းရှိနေပြီကျွန်တော်တူတဲ့အမြင်ရဆိုရင်တော့တင်းတို့အစုကိုဖမ်းရမ်းရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စေရမှာပါအခုတော့ဘယ်နိုင်ငံဘယ်အဖွဲ့မှမလာရဲပါဘူးဆိုတဲ့မထီမဲ့မြင်အချိုးနဲ့ချင်းလို့ကြမ်းဖက်နေတာကျွန်တော်တို့ပြည်သူတွေထိနာလာပါပြီရခိုင်မှာတိုက်ပွဲပြန်မဖြစ်ခင်သူတို့ပြောတဲ့ဗါတဲ့ပြည်သူတွေပဲဒုက္ခရောက်မယ်တဲ့ရခိုင်မှာမှမဟုတ်ပါဘူးတပီလုံးကပြည်သူတွေဒုက္ခရောက်နေကြတာပါဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုတ်တပ်သားတွေကိုလည်းပြောချင်ပါတယ်အမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့အရေးလည်းဖြစ်တယ်ဆိုတာပါပဲလက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်အချင်းနှီးပါပဲဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့နိုင်ငံဘန်နာတွေမပြုံးတိရလျောင်လူသားရေးမြစ်တွေမပြုံးတိရလျောင်အထူးဖြစ်လူပတ်ဝန်းကျင်ကြီးမပြည့်စုံမပြုံးတိရလျောင်ပြောတာပါဗျာမြန်မာပြည်အများဆုံးညှင်းညမ်းပါစေ
ဒီလိုဆိုရင်တော့အရင်နည်းနည်းနဲ့အားလုံးရဲ့ပန်းတိုင်းလွတ်လပ်မျှတာတဲ့စစ်မှန်တဲ့စီကဲဥရေပေါင်းအတွင်းကငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေဖော်ပြပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ဒီသောရရှင်က PS ဆိုင်ကနေပြီးတော့ VOA အစီအစဉ်တွေကိုအားပေးနေတယ်ဆိုလို့ကျေးဇူးတင်ပါတယ်နော်။သူရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့စကားလေးပြောပြပေးချင်ပါတယ်။အားလုံးယောဂါပေးစစ်ပေးတဘာဝပေးတို့ကနေကင်းဝေးကြပါစေတဲ့။တောင်းနေဆုနဲ့ပြေးပါစေနော် ခုဆက်ပြီးတော့ရင်ဖွင့်စာရေးလာကြတဲ့တော်ရရှင်တွေကအစားတစားကိုဖော်ပြပေးသွားခြင်းပါတယ်ခိတမလေးရှားရောက်ဦးစိုးမင်းထက်ရေးလာတာပ
ါမင်္ဂလာပါ VOA ရေ VOA ရဲ့ထုတ်လွှင့်မှုအစီအစဉ်များကိုအားလက်ချိန်ရောအိတ်ဆက်အနာယူချိန်ပါအစဉ်အမြဲနားဆင်နေပါတယ်မြန်မာပြည်မှာတော့အထူးသဖြင့်နိုင်ငံရေးအခြေအနေကြောင့်ရောဒေါ်လာဈေးတအားတက်လို့စားဝတ်နေရေးနဲ့သီးနှံစိုက်ပျိုးထုတ်လုပ်မှုတွေပါအများဆုံးထိခိုက်လာနေပါတယ်ဒီပါထွက်ကွာအလုတ်လုတ်ချင်သူတွေအတွက်လဲအရန်ကိုအခက်အခဲရှိနေပါတယ်ဒီလိုအခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရတဲ့မြမပြည်သူတွေအတွက်အဆင်ပြေချောမွေ့စေမဲ့နီလန်ကောင်းများအပြန်ရရှိစေချင်ပါတယ်ဒီပါမှာနေရပေမဲ့ကိုမွေးရဇာတိအမိမြေမြမပြည်ကိုအထူးသဖြင့်အေးချမ်းသာယာဝါဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ချိန်မကျရောက်ခင်တွေ့မြင်ချင်မိပါတယ်မြန်မာပြည်သူပြည်သားများလည်းအခုလိုဒုက္ခဘေးအန္တရာယ်အမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့မလေးရှားနိုင်ငံကနေနေရောညပါဆုတောင်းနေပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA ဝိုင်းတော်သူဝိုင်းတော်သားတွေလည်းနေကောင်းချမ်းမာစိတ်နှလုံးရှင်ပြုံးနိုင်ကြပါစေခင်ဗျာ
။မြန်မာနိုင်ငံမှာစာဝတ်နေရေးခက်ခဲတဲ့အခြေအနေကိုဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအစဉ်ပြေတဲ့နေ့သစ်တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါလေ။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင
်။မအေးတနာကျော်တင်ဆက်နေတဲ့မြမပြည်မပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သတင်းထဲကသုတအစီအစဉ်မှာနိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေကိုနဲ့ပတ်သက်ပြီးတော့သတင်းတွေထဲကသုတဆိုတဲ့အစီအစဉ်ကိုမညညလွင်ကတင်ဆက်နေပါတယ်။ဒီတစ်ပတ်မှာတော့ Nobel ဆုဘယ်လိုဖြစ်လာရသလဲဆိုတာနဲ့ပတ်သက်ပြီးတော့ပြောပြပေးထားပါရရှင်။
Has today decided to award Sveriges Riksbanks Prize in Economic Sciences in memory of Alfred Nobel 2022.
နှစ်တစ်နှစ်ရဲ့အောက်တိုဘာလတည်းရောက်လာပြီဆိုရင်ကမ္ဘာပေါ်ကလူသားတွေကောင်းကျိုးအတွက်ဆောင်ရွက်ကြတဲ့သိပ္ပံပညာထူးချွန်သူတွေ၊စာပေပညာရှင်တွေ၊စီးပွားရေးနဲ့ဘဏ္ဍာရေးကဏ္ဍကပညာရှင်တွေ၊ငြိမ်းချမ်းရေးအတွက်ကြိုးပမ်းဖော်ဆောင်သူတွေကိုရွေးချယ်ပြီးနိုင်ငံတကာဆုတွေထဲမှာအရှိန်အဝါကြီးမားလာတဲ့ Nobel ဆုဆိုတာကိုကြီးညာပေးအပ်ခြင်းမြင့်နေရှိပါတယ်။ဒီ Nobel ဆုဖြစ်ပေါ်လာတဲ့သမိုင်းကြောင်းအခြေခံကတော့သိပ္ပံပညာရှင်ကြီး Alfred Nobel ကစတင်ခဲ့တာပါ။
လူသားတွေအတွက်အကျိုးတစ်ခုခုဖြစ်စေမဲ့ဒိုင်းနမိုင်းဆိုတာကိုစတင်တီထွင်ခဲ့တဲ့ဆွီဒင်လူမျိုးအယ်ဖရက်ဘာနက်နိုဝဲဟာပေါက်ကွဲစီရက်တဲ့နိုက်ထရိုဂလီဆရင်ဆိုတာကိုစမ်းသပ်လုပ်ကိုင်ကြည့်ပြီးတဲ့နောက်အဲဒီကနေတဆင့်1869ခုနှစ်မှာဒိုင်းနမိုင်းဆိုတာကိုတီထွင်ထုတ်လုပ်ခဲ့ပါတယ်။သူ့ရဲ့စမ်းသပ်မှုတွေကြောင့်ပေါက်ကွဲမှုတွေဖြစ်ခဲ့ပြီးသူ့ရဲ့ညီဖြစ်သူအသက်သေဆုံးခဲ့ရတဲ့အပြင်ဖခင်ဖြစ်သူလည်းမတန်မဆွမ်းဘဝကိုရောက်ရှိသွားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့သူ့ရဲ့ dynamite ထုတ်လုပ်မှုကနေအင်မတန်ချမ်းသာသူတဦးအဖြစ်ကမ္ဘာပေါ်ကကြွယ်ဝချမ်းသာသူများထိတ်တန့်စီးရင်နဲ့လဲဝင်ခဲ့ပါတယ်။လူသားတွေအကျိုးတစ်ခုခုရရှိစေဖို့ရည်ရွယ်ပြီးသူစမ်းသပ်ထုတ်လုပ်ခဲ့တဲ့ dynamite ဟာနောက်ပိုင်းမှာတော့အကျိုးထက်အပြစ်များလာပြီးသူ့ရဲ့တီထွင်မှုကြောင့်လူသားတွေရဲ့အသက်သေဆုံးလာကြရတဲ့အပေါ်စိတ်ထိခိုက်ခဲ့ရတာကြောင့်သူအသက်မဆုံးရှုံးမီ1895ခုနိုဝင်ဘာလ28ရက်နေ့မှာရေးခဲ့တဲ့ဒီရန်စာမှာကမ္ဘာပေါ်ကလူသားတွေကောင်းကျိုးအတွက်ဖော်ဆောင်လုပ်ကိုင်ကြတဲ့ငြိမ်းချမ်းရေးကြိုးပမ်းသူတွေထူးချွန်တဲ့စာပေပညာရှင်တွေယူပဗေဒပညာရပ်ထူးချွန်သူတွေဓာတုဗေဒပညာရပ်ထူးချွန်သူတွေစီးပညာရပ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေနဲ့စီးပွားရေးပညာရှင်တွေကိုနှစ်စဉ်ဆုချီးမြှင့်ပေးဖို့ရေးသားခဲ့ပါတယ်ဒါအပြင်သူချမ်းသာကြွယ်ဝမှုတွေကစုချင်းမြင့်မှုအတွက်ရန်မုံငွေအဖြစ်အမေရိကန်ဒေါ်လာ6သန်းလောက်ထားရှိခဲ့တာပါ။အဲဒီနောက်1896ခုနှစ်ဒီဇင်ဘာလ10ရက်နေ့အသက်63နှစ်အရွယ်မှာအယ်ဖရက်နိုဘယ်ကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ပြီးတဲ့နောက်1900ခုနှစ်ကစပြီးဂဏအလိုက်စုတွေချီးမြှင့်ခဲ့တာမှာတော့အခု2022ခုနှစ်အထိဆိုရင်နိုဘယ်ဆုပေါင်း615ဆုကိုချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။ဒီစုတွေထဲမှာယူပဗေဒပညာရပ်ဆိုင်ရာနိုဘယ်ဆုက116ဆုဓာတုဗေဒပညာရပ်ဆိုင်ရာနိုဘယ်ဆုက114ဆုဆေးပညာရပ်ဆိုင်ရာနိုဘယ်ဆုက113ဆုစာပေဆိုင်ရာနိုဘယ်ဆုက115ဆုငြိမ်းချမ်းရေးနိုဘယ်ဆုက104ဆုနဲ့စီးပွားရေးဆိုင်ရာနိုဘယ်ဆုက54ဆုတို့ကိုချီးမြှင့်ခဲ့ပြီးဖြစ်ပါတယ်နိုဘယ်ဆုချီးမြှင့်တာတွေကိုပထမကမ္ဘာစစ်ကာလ1914ခုနှစ်ကနေ1918ခုနှစ်နှစ်ပိုင်းတွင်နဲ့ဒုတိယကမ္ဘာစစ်ကာလ1939ခုနှစ်ကနေ1945ခုနှစ်နှစ်ပိုင်းတွင်မှာတော့မပေးအပ်နိုင်ခဲ့ပါဘူး။နိုဘယ်ဆုရှင်တွေစုစုပေါင်းကတော့လူပုဂ္ဂိုလ်အနေနဲ့989ဦးရှိပြီးအဖွဲ့အစည်းအနေနဲ့ကတော့30ရှိပါတယ်။ဆုရှင်တွေအားလုံးထဲမှာအသက်အငယ်ဆုံးဆုရှင်ကတော့2014ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဆုဇိုင်းဖြစ်ပါတယ်။မာလာလာဟာအသက်18နှစ်အရွယ်မှာနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တာပါ။မြန်မာဒီမိုကရေစီရေးဦးဆောင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကတော့1990ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးအဲ့ဒီအချိန်ကနေအိမ်အကျဲကျုပ်ကြခံနေရတာကြောင့်နော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်တဲ့အခမ်းအနားကိုတော့တက်ရောက်လက်ခံနိုင်ခြင်းမရှိခဲ့ပါဘူ
း။မညညွှန်လွင်တင်ဆက်နေတဲ့သတင်းထက်ကသုတအစီအစဉ်ကိုကြားခဲ့ရတာပါရှင်။အခုဆက်ပြီးတော့ကမ္ဘာသလွှားထူခြားတဲ့သတင်းကလေးတွေကိုတင်ပြပေးပါမယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့မှာမိုးပြန်တက္ကစီယာဉ်တစ်စီးကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ပြည်ထောင်နိုင်ငံက Citroen Car Company ကစက်ကူကပ်ပုတ်ပြားတွေသုံးပြီးတော့အနာဂတ်နမူနာ concept car တစ်စီးကိုဖန်တီးလိုက်ပါတယ်။ဒီလိုကမ္ဘာသလောကတူတူကြကြသတင်းတွေကိုတော့ကိုငင်းချမ်းနဲ့ Marketing ဖြစ်သူတို့တင်ပြထားပါတယ်ရှင်
။ပြည်ထောင်နိုင်ငံ Citroen Car Company ကစက်ကူကပ်ပုတ်ပြားတွေကိုသုံးပြီးအနာဂတ်နမူနာ concept car တစ်စီးကိုဖန်တီးလိုက်ပါတယ်။တယန်ဇာတာရှားပါသွားမဲ့အနာဂတ်ကမ္ဘာကြီးမှာတက်တူအစားထိုးအနေနဲ့စက်ကူကပ်ပြားတွေကိုကားအမိုးနဲ့စက်ကောင်းကန်အဖုံးတွေကိုဖန်တီးခဲ့တာပါဒီစက်ကူကပ်ပြားတွေကတမန်စက်ကူကပ်ပြားတွေမဟုတ်ဘဲပြားရင်ပုံစံအထူးပြုလုပ်ထားတာဖြစ်ပြီးတော့အပြင်ဘက်မှာလူတယောက်မတ်တက်ရက်လိုက်ရင်တွန့်မသွားအောင်ပလတ်စတစ်နဲ့အုပ်ပြီးအားဖြည့်ထားပါတယ်အရှိတ်ဘက်ကလေကာမှန်ကိုလည်းဒေါင်လိုက်တဲ့တီးဆောက်ထားတာကြောင့်ဖန်သားအသုံးပြုမှုနည်းသွားစေပြီးအလေးချိန်ကိုလည်းလျော့သွားစေတာပါဒီကားဟာလျှက်စစ်စွမ်းအင်သုံးကားတစ်စီးဖြစ်ပြီးအိုလီလို့နာမည်ပေးထားပါတယ်ဒီကားရဲ့အလေးချိန်ဟာကီလိုဂရမ်1000အောက်မှာပဲရှိပြီးတော့တနအီကို68မိုင်အထိပဲမောင်းလို့ရပါတယ်ဒီကားမှာနေစဉ်မလိုအပ်တဲ့အဆောင်ရောင်တွေကိုရှော့ထားပြီးကားပရင်းပေါက်တွေကိုလည်းလက်နဲ့လှည့်ဖွင့်ရတာပါကားကိုလည်းပြင်ဆင်ဖို့လွယ်အောင်နဲ့ပြန်လည်အသုံးပြုနိုင်အောင်တည်ဆောက်ထားပြီးတော့အနည်းဆုံး250ခန်းအောင်ဒီဇိုင်းဖန်တီးထားပါတယ်ခင်ဗျာ
ဗြိတိန်ပကြီးဆရာတူကတော့သူ့လက်ရာတချို့ကိုNon fungible tokens NFTs digital ပုံစံအဖြစ်ပြောင်းလဲအပြီးမှာစက္ကူပကြီးကားတွေကိုမိရှုဖြည့်ဆည်းပေးခဲ့ပါတယ်။ဒ
ဒေမီယန်ဟတ်စ်ဟာ1990ပြည့်နှစ်တွေကဗြိတိန်လူငယ်ပကြီးမြင်ကွင်းမှာနာမည်ကြီးခဲ့သူတစ်ဦးဖြစ်ပြီးတော့အယောင်ဆုံးအလုံးလေးတွေဆွဲထားတဲ့ပကြီးကား1000ကို NFT ပကြီး1000အဖြစ်ပြောင်းလဲခဲ့ပြီးတကားကိုဒေါ်လာ2000နဲ့ရောင်းချခဲ့တာပါ။ပကြီးကားတွေကိုယူမယ်လို့လူ9000ကျော်ကရွေးချယ်ခဲ့ပြီးကျန်တဲ့9000လေးပါက NFT Digital ကိုယူမယ်လို့ရွေးချယ်ခဲ့တာကြောင့်အဲ့ဒီကကျန်တဲ့ပကြီးကားတွေကိုဖျက်ဆီးမယ်လို့ Hust ကဆုံးဖြတ်ခဲ့တာပါ။ဒီရောင်းဆုံးအလုံးလေးတွေဆွဲထားတဲ့ပကြီးကားတွေဟာ2016ခုနှစ်ကဖန်တီးခဲ့တာဖြစ်ပြီးပုံတစ်ခုချင်းစီမှာနံပါတ်ခေါင်းစဉ်နဲ့တစိုက်တုံးထူပြီးလက်မှတ်ထိုးထားပါတယ်။သူ့အနေနဲ့လည်းလက်နက်ထိတွေ့ကင်တွယ်လို့ရတဲ့အနုပညာပစ္စည်းတွေကိုခင်တွယ်ပြီး Digital အနုပညာလက်ရာတွေကတော့စိန်ခေါ်မှုအခက်အခဲတွေရှိတယ်လို့လည်းပြောပါတယ်။ဒါကြောင့် Digital အနုပညာလက်ရာတွေကိုဖန်တီးပြီးရင်တော့လက်နက်ကင်တွယ်လို့ရတဲ့ပကြီးကားတွေကိုဖျက်ဆီးရတာချုံးဆံပဲဖြစ်ပြီးအဲ့ဒီနှစ်ခုလုံးကအတူတူရှိနေလို့မရဘူးလို့လည်း Hust ကပြောပါတယ်ရှင်။
အော်တိုဘာလာ၄ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာတလိပ်ဆန်များနေ့အထိမ်းအမှတ်ဖြစ်ဖိလစ်ပိုင်နိုင်ငံမှာခွေးကလေးတွေကိုမင်္ဂလာလက်ထပ်ပွဲအခမ်းအနားကျင်းပပေးခဲ့ပါတယ်။အဲဒီမင်္ဂလာပွဲမှာခွေးစုံတွဲ15တွဲကိုလက်ထပ်ပေးခဲ့တာဖြစ်ပြီးတော့လက်ထပ်စာချုပ်တွေလည်းထုတ်ပေးခဲ့ပါတယ်။ပိုမာရန်နီယန်ခွေးအမျိုးအစားမီချီနဲ့မိုချီဆိုတဲ့ခွေးကလေးနှစ်ကောင်လည်းပါဝင်ခဲ့ပြီးတော့သူတို့နှစ်ဦးအတွက်မင်္ဂလာဝတ်စုံတွေကိုလည်းအပြည့်အစုံဝတ်ဆင်ပေးထားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအဲ့ဒီနောက်မှာတော့တခြားအိမ်မွေးတိရစ္ဆာန်တွေဖြစ်တဲ့ကြောင်တွေ၊ယုံတွေ၊ပူးတွေနဲ့အတူပန်းကြံတစ်ခုထဲမှာကက်သလစ်ဖုံးတော်ကြီးတစ်ပါးရဲ့ကောင်းချီးပေးရေစင်ပတ်ဖျန်းတာကိုလည်းခံယူခဲ့ကြပါတယ်။ဒါဟာကိုရိုနာကပ်ရောဂါကြီးစကတည်းကလူတွေကိုယ်တိုင်တက်ရောက်ပြီးကမ္ဘာတိရစ္ဆာန်များနဲ့အထိမ်းအမှတ်ပွဲကိုကျင်းပခဲ့တာလည်းဖြစ်ပါတယ်။အခုလိုရေစင်ဖျန်းပတ်ကောင်းချီးပေးတာဟာတိရစ္ဆာန်လေးတွေအတွက်ကျန်းမာရေးကောင်းစေဖို့နဲ့အသက်ရှည်စေဖို့အတွက်ဖြစ်တယ်လို့လည်းတလိမ့်ဆန်ပိုင်ရှင်တူဦးကပြောပါတယ်ခင်ဗျာ
ထူးခြားဆန်းများတဲ့များအစီအစဉ်ကိုကိုငင်းချန်နယ်မှာခင်ဖြူတွေတို့တင်ပြခဲ့တာပါရှင်ခုတော့ channel သေးတဲ့အချိန်အတွင်းတင်အချင်းချက်ကိုဦးတင်မောင်တန်းပြောပြပေးပါရှင
်ပြည်ထောင်စုကြီးချုပ် list trust ရဲ့မူလစီးပွားရေးစီမံကိန်းကလွှဲမနေတယ်လို့ထင်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ Trust ရဲ့အစီအစဉ်ကြောင့်ဗြိတိသျှငွေကြေးပေါင်စတန်လီရဲ့တန်ဖိုးကထိုးချသွားခဲ့တာပါ။အမေရိကန်နောက်ဘက်ကမ်းခြေ Oregon ပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက်တီနာကိုတက်ရဲ့မဲဆွယ်စည်းအုပ်ပွဲအတွက်သွားရင်းသမ္မတဘိုင်ဒန်ကမနစ်စနေနေ့အောက်တိုဘာလ15ရက်နေ့ကပြောသွားတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စစ်တပ်ကိုပိုပြီးမြန်မြန်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့နဲ့အမေရိကန်နဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့မူဝါဒတွေပြောင်းလဲမရှိဘူးလို့တရုတ်သမ္မတရှီဂျင်းဖင်ကဒီကနေ့ကျင်းပတဲ့တရုတ်ကွန်မြူနတီပါတီညီလာခံဖွဲ့ဝဲမှာပြောကြားလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့လူမှုအသိုင်းအဝိုင်းနဲ့စီးပွားရေးပေါ်အနာရကွန်မြူနတီပါတီရဲ့ထိန်းချုပ်မှုတွေကိုလည်းပို့ပြီးတော့တင်ကြလိုက်ပါတယ်။ဘေကျင်းမြို့မှာဒီနေ့စတင်တဲ့တရုတ်ကွန်မြူနတီပါတီရဲ့နှစ်စဉ်ပါတီညီလာခံကိုကိုယ်စားလှယ်2000ကျော်တက်ရောက်ခဲ့ပြီးသမ္မတရှီကတနာ45မိနစ်ကြာမိန့်ခွန်းပြောကြားခဲ့ပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကဒိုနက်စ်မြို့တော်ဝင်ရုံးကိုတနင်္ဂနွေနေ့မနေ့ပိုင်းက rocket ဒုံးကျည်ထိမှန်ခဲ့တယ်လို့ရုရှားနိုင်ငံတော်ပိုင်းမီဒီယာကဆိုပါတယ်။ RIA Novosti သတင်းမှာတော့ municipal အဆောက်အဦးကိုကြီးကြီးမားမားထိမှန်ခဲ့ပြီးဒါဟာယူကရိန်းရဲ့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးသမားတွေကပြောကြပါတယ်။ယူကရိန်းနိုင်ငံကိုပေးနေတဲ့ Starlink Internet ကိုဆက်ပြီးပေးသွားမယ်လို့ SpaceX Company ကြီးကကမ္ဘာကျော် billionaire တထိပ်ကြီး Elon Musk ကပြောလိုက်ပါတယ်။ယူကရိန်းကို Internet တွေဆက်ပေးဖို့မတတ်နိုင်တော့ဘူးလို့ကြေညာပြီးတည့်ရကြမှာသူကအခုလိုထပ်မံကြေညာလိုက်တာဖြစ်ပါတယ်။
တရင်ချင်းချက်ကိုဦးတင်မောင်တန်းကြေညာခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Tian Wang တို့ဖြစ်ပါတယ်။ VOA American တန်ရဲ့ဒီကနေ့ညဖက်မြန်မာစံတော်ချိန်ည9:20အစီအစဉ်တွေကို line တိုမီတာ30နဲ့51နဲ့ line လာမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်ပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။